တင်တော်ဝိမေမာပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲတင်မှားရမှုတွေရှိခဲ့တယ်လို့အဓိကတိုက်ခံပြည်တော်စုကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီနဲ့တက်မတော်ဘက်ကဆွဆွဲထားပြီးဖြည့်ဆင်းပေးဖို့ဆက်လက်တောင်းဆိုနေချိန်မှာသွတ်တော်တက်ကလည်းမကြာခင်ခေါ်ထားတာမျိုးဘလို့ဆက်ဖြစ်လာနိုင်ပါလဲရှေးလာဖရိုက်ပြည့်ရမှာကျင်းပမယ်သွတ်တော်တက်တက်မတဲ့ဆုံးဖြတ်ဖို့ခက်နေတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီပြောခွင့်ရနဲ့နောက်ရွေးကောက်ပွဲအနိုင်ရဆွေးရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရတို့ကိုမေးထားပါတယ်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာနန္ဒာသမြင့်ကအခုလိုဆုံးဖြတ်ရခက်နေပုံကို
အခုချိန်နေမှာတော့ပြောဖို့ခက်ပါတယ်ခင်ဗျာအဓိကကတော့ဒီမဲစီဖုံးပွားမှုတွေလွန်မမှုတွေရှိနေတယ်ဒါကြောင့်ကော်မရှင်ကိုတောင်းဆိုတာရှိပါတယ်ကျွန်တော်တို့နောက်ဆုံးမေးပေးခဲ့တဲ့မဲဆန္ဒရှင်စီရင်ပေါ့နော်ဒါလေးကိုထုတ်ပြန်ပေးပါထုတ်ပြန်ပေးလို့ရှိရင်ဒါဆိုကျွန်တော်စီစစ်ပြီးလက်ခံမယ်ပေါ့ဒီတောင်းဆိုတဲ့မဲစီကိုထုတ်မပေးဘဲနဲ့ဒီမဲရလက်ကိုအတင်းအကျပ်ပြုတယ်ဆိုရင်တော့အကျတဲ့ဖြစ်တော့နိုင်တယ်ပေါ့လေကျွန်တော်တို့အနေနဲ့ကလည်းဒီမဲယူရီးပြာဖြစ်ရှင်းမှုတစုံတရာမပြုဘဲနဲ့တော့လွတ်တော်ကိုတက်မဲ့မတက်ဘူးဆိုတာအခုချိန်မှာဆုံးဖြတ်ရလက်ခတ်ပါတယ
် NLD ပြောခွင့်ရဒေါက်တာမျိုးညွတ်ကတော့ဒီမဲစက်စနာအပေါ်
ရွေးကောက်ပွဲမှာတိုင်နေတဲ့ကိုကရွေးကောက်ပွဲမှာတမာမှုတွေရှိခဲ့ရင်ဆိုပြီးကြိုပြီးတော့မိဖတ်တယ်လို့ပြောထားခဲ့တာပဲလေအဲ့တော့ဒီရွေးကောက်ပွဲမှာအကယ်၍များကျွန်တော်တို့ရဲ့အနိုင်ဟာပုဂ္ဂတိကများနိုင်နေလို့ဆိုရင်အခုဖြစ်နေတဲ့ဆန္ဒပြပွဲတွေတော့မတည်ငြိမ်နေသေးတဲ့အစားပေါင်းများစွာပို့ဆိုးလဲလို့ပြောလင်းထားပါတယ်အခုတော်သေးတယ
်ဒါပေမဲ့ဒေါက်တာအနန္ဒာစမြင့်ကတော့ဒီမဲကြလက်စေတနာကိုညင်းနေတာမဟုတ်ပဲမဲစေတနာတန်တရားရှင်းကျင်လို့တာပါလို့ဆိုပါတယ
်မဲအနိုင်အဆုံးကိုကျွန်တော်တို့အငြင်းမပေါ်ခင်ဗျရလက်ကြောင်းသွားဖို့အချိန်တွေကျွန်တော်တို့ပြောမိတာမဟုတ်ဘူးအဓိကကျွန်တော်တို့ပြောချင်တဲ့ရည်ရွယ်ချက်ကတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲပုံနှိမ်တမှုရှိတဲ့ရွေးကောက်ပွဲဖြစ်စဉ်အနေနဲ့ရောဒါကျွန်တော်တို့စတင်တည်ဆောက်ပေးခဲ့တဲ့ရည်ကြီးမှုအတိုင်းပဲဒီ2020ဖြစ်စဉ်ကိုကျွန်တော်ကမျှော်လင့်နေကျွန်တော်တို့ပါတီအနေနဲ့စီစစ်တဲ့အခါကျတော့လေဒီမဲကွာဟာချက်တွေအင်မတန်ကြီးမားတော့ကျွန်တော်တွေ့ရတယ်မင်းစင်းကွာဟာချက်တွေလေအခုလို9တန်းကျော်7တန်းနီးပါးလောက်ဒီမဲစင်းမှားယူနေတာဖြစ်နေတဲ့အခါကျတော့တန်တရာရှင်းတော့အော်မဲစင်းကိုထုတ်ပေးလိုက်ရင်တန်တရာရှင်းတော့ဒ
ီဒါပေမဲ့ဒေါက်တာမျိုးညွတ်ကလည်
းဒါအခုမှဖြစ်တာမဟုတ်ပါဘူး2010 2015ဒီအကုန်လုံးကဒီတိုင်းနဲ့လုပ်ခဲ့တာပါခင်ဗျာအကယ်၍ဒီလောက်ရကမသိတော့ဘူးထင်ကျွန်တော်တို့တော့မှတင်ပြဆွေးနွေးပြီးတော့ဒီရွေးကောက်ပွဲဥပဒေဒီဥပဒေကိုပြည်ရင်ကိုစူးစမ်းဖို့ပဲရှိပါ
တယ်ဒါပေမဲ့ဒေါက်တာလန္နာစနစ်ကတော့အခုပြဿနာကိုရှင်းဖို့အထူးလွှတ်တော်ခေါ်တာကိုညင်းခဲ့တာကြောင့်လာမယ့်လွှတ်တော်သင်ပါလဲဖြေရှင်းနိုင်ဖို့မတိကျဘူးလို့ဆိုကအဓိကယူအီစီကတည်ထောင်စုရွေးကောက်ပွဲကော်မရှင်ပြဿနာလို့ဆိုပါတယ
်ယူအီစီကဖြေရှင်းပေးရမယ့်တာဝန်သူ့မှာရှိပါတယ်ပြီးတော့တတိယအကြိမ်မင်းစင်းနောက်ဆုံးမင်းပေးခဲ့တဲ့မင်းဆန္ဒရှင်စီရင်ဆိုတာကလည်းယူအီစီအနေနဲ့တက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ဝင်ရောက်ရှင်ပြိုင်နေကိုယ်စားလှယ်တွေကိုတရားဝင်ပေးကူပေးရမယ့်မင်းစင်းဖြစ်ပါတယ်တတိယမင်းစင်းဆိုတာကကျွန်တော်တို့ပထမအကြိမ်မင်းစင်းပြင်ကြတယ်အဲ့ရောက်ပါတီရီရလည်းစစ်မယ်ပြည်ထောင်စုရလည်းစစ်မယ်အမားယူနေရှိရဆိုရင်ပြန်ပြီးတော့ဥရီရကြောကြဆိုကြပြီးဒုတိယအကြိမ်စစ်စစ်ထားတဲ့မင်းစင်းထုတ်မယ်ပြီးတော့အဲ့ရောက်လည်းကျွန်တော်တို့စစ်စစ်ပြီးနောက်ဆုံးတတိယအကြိမ်မင်းစင်းရတော့ final ပြင်ကြလိုက်တဲ့မင်းစင်းပဲအဲ့ဒါရလို့ရှိရင်သူ့ဟာသူပဲပါတီကိုပဲမဲပေးခဲ့မဲပေးခဲ့ပြဿနာမရှိဘူးဒီလူကဒီမဲဆောင်တယ်မှာတကယ်ရှိလားမရှိလားမဲပေးခွင့်ရခဲ့တာမရခဲ့တာဒါပဲကျွန်တော်တို့ကအဆုံးသတ်မှာအဆင်ပြေသွားပြီယူကြီးဘက်ကတစုံတစ်ခုဖြည့်ချင်းနေမပြူးဆိုရင်တော့လာမယ့်လွတ်တော်မှာတန်တဲ့ကိုယ်စားလှယ်တက်မဲ့မတက်ဘူးဆိုတာလည်းမေကွန်းထုတ်ကြဖြစ်လာတာပေါ့နော
်အခုလိုလွတ်တော်စစ်တက်မတက်မေကွန်းထုတ်လာတဲ့ပေါ်ဒေါက်တာမျိုးညွန်းကတော့
သူတို့ပါတီတယောက်ရဲ့လွတ်တော်တက်ခြင်းမတက်ခြင်းကတော့ကျွန်တော်ဘာမှမှတ်ချက်မပေးပါဘူးတက်ချင်းတက်ချင်းနဲ့ပတ်သက်တဲ့ဥပဒေတွေအတိုင်းနဲ့ကျွန်တော်တို့ဆက်လက်လုပ်သွားမှာဖြစ်ပါတယ်။အရင်ယူခံရမှာပေါ့ဗျာ။ဘယ်လိုပုံစံနဲ့အရင်ယူရမလဲဆိုတာကသူလည်းမပါပါဘူး။ဒီကတော့ကျွန်တော်တို့ကြိုတင်ပြီးတော့ပုံမှန်မှုတွေမရှိပါဘူး။ဒီကောက်ပွဲမှာအနိုင်ရရှိတဲ့လူဟာသူတက်ဖို့အတွက်ကျွန်တော်တို့လွတ်တော်အလဲအကြောင်းကြားထားပြီးသားပါ။ကျွန်တော်လွတ်တော်တက်ဖို့လုံလုံလုံစင်တိုင်းတော့လှုပ်ထားတာတွေအကုန်လုံးတွေ့မိရပါတယ်။အဲ့တော့တမန်တော်နေပြီးသူရဲ့ကိုယ်စားလှယ်တွေကိုပုံမှန်အတိုင်းအမည်စင်ပေးပို့ထားပြီးလဲဖြစ်တယ်လို့ကျွန်တော်သိရပါတယ
်။တကယ်တော့ဒီမိုကရေစီအသေးစုပြောင်းရေးမှာအရေးပါလိမ့်ရှိတဲ့ဒုတိယအကြိမ်ရောက်ရွေးကောက်ပွဲတွေမှာအခုလိုဖြစ်လာတဲ့ကြံစည်တာတွေဘယ်လိုဖြေရှင်းနိုင်မယ်ဆိုတာကတော့စောင့်ကြည့်အောင်မှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ဝင်းမြမ